Netherlands နိုင်ငံက Turkey အစိုးရဝန်ကြီးတဦးကို နိုင်ငံတွင်းဝင်ရောက်ခွင့်ညှင်းပယ်လိုက်ပြီး တခြားတဦးကို နင်းနှင်လိုက်ပြီးနောက်မှာတော့ လက်တင်ခံနိုင်စရာမရှိတဲ့ဒီဆောင်ရွက်ချက်အပေါ်မှာ အပြင်းထန်ဆုံးနည်းလမ်းတွေနဲ့တုံ့ပြန်သွားမယ်လို့ Turkey ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ် Turkey နိုင်ငံက Netherlands တန်ယုံကိုလည်း Turkey အာဏာပိုင်တို့ကချိတ်ပိတ်ပါတယ် ဒီကနေ့ တနင်္ဂနွေနေ့အစောပိုင်းမှာတော့ Turkey အစိုးရဝန်ကြီးတွေအပေါ်ပြုတ်မှုပုံကိုမကျေနပ်ကြတဲ့ Turkey အစိုးရကိုထောက်ခံသူတွေနဲ့ Netherlands ကမျိုးစိပလိတ်တွေကြား Rotterdam မြို့မှာထိတ်တိုက်တွေ့ခဲ့ကြပါတယ် အာဏာတိုးချဲ့နိုင်ရေးအတွက် နောက်လာတဲ့မှာလူထုဆန္ဒခံယူပွဲကျင်းပနိုင်အောင်ကြိုးစားနေတဲ့ Turkey သမ္မတ Recep Tayyip Erdogan ရဲ့ Turkey အစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့ ဆန္ဒပြသူ 2000 နီးပါးတို့က Netherlands နိုင်ငံရဲ့ဒုတိယအကြီးဆုံး Rotterdam မြို့က Turkey ကောင်စစ်ဝင်ရုံအပြင်ဘက်မှာစုဝေးခဲ့ကြပြီးနောက်မှာ ရဲတွေနဲ့ထိတ်တိုက်တွေ့ခဲ့တာဖြစ်ပါတယ် ညစကောင်ကျော်ချိန်မှာတော့ ရဲတွေက Turkey ကောင်စစ်ဝင် ယုံအနီကဆန္ဒပြသူတွေကိုအင်အားသုံးပြီးစတင်မောင်းထုတ်ခဲ့ပါတယ် အဓိကယုံနှိမ်နင်းရေးရဲတွေကလူထုကိုအင်အားသုံးပြီးနောက်ဆုတ်ဆေးခဲ့တာလို့ AFP သတင်းဌာနကဖော်ပြပါတယ် ဥရောပတော်လာတူရကီရဲ့လူထုဆန္ဒခံယူပွဲလှုပ်ရှားမှုတွေကိုစန့်ကျင်မှုကြီးထွားလာတာကြောင့် မနစ်စနေနေ့ကတူရကီနိုင်ငံခြားရေးဝန်ကြီးမာဖတ်ကာဘူဆိုဂလူကိုနယ်သာလန်နိုင်ငံကပြည်ဝင်ခွင့်တားမြစ်ခဲ့တာဖြစ်ပါတယ်ဒီဆောင်ရွက်ချက်ကိုတူရကီသမ္မတ Recep Tayyip Erdogan ကပြင်းထန်ထန်ရှုတ်ချပြီးတူရကီရဲ့နေတိုမဟာမိတ်နိုင်ငံတနိုင်ငံဖြစ်တဲ့နယ်သာလန်နိုင်ငံကိုနာဇီလက်ကျန်နိုင်ငံတနိုင်ငံလို့ပြောဆိုခဲ့တာဖြစ်ပါတယ်